ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုတွင်းကစီးပွားရေးလုပ်ငန်းတွေနှောင့်နှေးသွားရတဲ့အထက်မှာမြန်မာနယ်ပွားတွေရဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေလည်းပါပါတယ်။အစိုးရကအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေအစီအစဉ်ကြေညာလိုက်ပေမဲ့တကယ်တမ်းအလုပ်ဖြစ်မဖြစ်အပေါ်မှာစောင့်ကြည့်နေကြပါတယ်။နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာပလင်းကွန်ဘူးကွန်တွေအပါအဝင်ပြန်လည်အသုံးပြုနိုင်တဲ့ပစ္စည်းတွေကိုဝယ်ယူတဲ့Westside Value Redemption Center ရဲ့ပိုင်ရှင်ဦးမင်းနိုင်ကတော့သူ့လုပ်ငန်းကထက်ဝက်ကျော်လောက်ကျသွားတယ်လို့ VOA ကိုအခုလို့ပြောပါတယ
်။ခါတိုင်းဒီလိုတာမန်ရက်မျိုးတွေကျွန်တော်ဆိုင်တဆိုင်ရဲ့ဝင်ငွေဝယ်ရတဲ့ quantity ကကျွန်တော်1000ခွဲ2000 2000ခွဲလောက်ထိ quantity ဝယ်ရတယ်အရေးအတွက်ပေါ့နော်။အခုဆို9000နဲ့1000အောက်မှာပဲအများတန်းဖြစ်နေတယ်။အဲ့မှာပါကြုံရလဲဆိုတော့ဒီဆိုင်လေးအစိုးရကပိတ်ခိုင်းလို့ပိတ်လိုက်ရတဲ့လုပ်ငန်းတွေဒီရပောင်း90လောက်ထိဆိုင်လာကစားတွေပေးစရာမလိုဘူးဆိုတဲ့ဟာမျိုးဥပဒေတွေထုတ်ထားတယ်ကျွန်တော်တို့လုပ်ငန်းကကြတော့ essential နဲ့မှာပိတ်တဲ့ထဲမှာမပါဘူးမပါတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဆိုင်လာစားတွေပေးရတော့မယ်အဲ့ဒါကြောင့်ကျွန်တော်ကဒီဘက်မှာပြန်ဖွင့်တယ်ပြန်ဖွင့်တော့လည်းပဲရာသီဥတုလေးကောင်းလာပြီမဲ့တော်တော်လေးကိုထိခိုက်တဲ့အနေအထားမျိုးတွေကျွန်တော်အခုလက်ရှိကြုံရတယ
်။နယူးယောက်ပြည်နယ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအဆိုးဆုံးရင်ဆိုင်နေရတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒီလောက်အခြေအနေမဆိုးတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့မှာစူရှိဆိုင်ဖွင့်ထားတဲ့ဦးစိုးကလည်း VOA ကိုအခုလိုပြောပါတယ်
။နေရာဒီသားပေါ်မှာကျွန်တော်ဆိုင်ဆိုရင်တော့ဟို40ရာခိုင်နှုန်းလောက်ကျသွားတယ်။60ရာခိုင်နှုန်းလောက်တော့ကျန်သေးတယ်ပေါ့နော်။အရှုံးခံတဲ့အဆင့်တော့မရောက်သေးဘူး။ဟိုအလုပ်ဝန်ထမ်းလာစားရတဲ့အနေအထားလောက်တော့
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ထိခိုက်ရတဲ့အမေရိကန်လုပ်ငန်းတွေအတွက်ချင်းငွေအစီအစဉ်ကိုတောက်ချန်နေမှာသမ္မတကကြေညာပါတယ
် Paycheck Protection Program is launching tomorrow
ဝန်ထမ်းလာကပေးရအကာအကွယ်ပေးမယ့်အစီအစဉ်ကိုမနေ့ပြန်မှာစပါမယ်လုပ်ငန်းငယ်တွေအတွက်ဒေါ်လာ350ဘီလီယံလောက်ချထားပေးဖို့အစီအစဉ်ထားတဲ့အကြောင်းသမ္မတထရန့်ပြောသွားတာပါအခုဝန်ထမ်းလာကပေးရအကောက်ွက်ပေးမယ်အစီအစဉ်ကတော့အလုပ်သမားတွေငှားရမ်းဖို့ဒါမှမဟုတ်လဲဆက်ပြီးအလုပ်ပေးဖို့အတွက်သုံးမှာဖြစ်ပါတယ်။ Buffalo မြို့မှာမြန်မာနှွေပွားဝန်ထမ်း10ဦးနဲ့ဆိုင်လေးဆိုင်ဖွင့်ထားတဲ့ဦးမင်းနိုင်ကတော့ငွေချေးဖို့ပြင်ဆင်နေပါပြီ
။ကျွန်တော်ဝန်ထမ်းလာစာပေးနေရမယ်။ပေးအဲ့ဒီဝန်ထမ်းလာစာပေးရမယ်ဆိုင်လာစာတွေပေးရမယ်။အဲ့ဒီအတွက်ဒီအတွက်အခုအစိုးရကနေ SBA Small Business Administration ကနေပြီးတော့ကျွန်တော်တို့လုံးနေထုတ်ပေးဖို့ဟိုကြော်ညာတွေတွေ့တယ်ကျွန်တော်တို့ဒီ email တွေဝင်လာတယ်လိုအပ်တဲ့ information တွေဟိုကျွန်တော်ဖြည့်ပြီးတော့အဲဒီအစိုးရစီကပေးမဲ့ program တွေကျွန်တော်ယူဖို့ benefit ပေါ့နော်အဲဒီတို့ဟာတွေကျွန်တော်ပြန်ပေးဖို့လိုတယ်တချို့ဟာကြတော့လည်းအတိုးနှုံးကအရင်နဲ့တယ် 1% ပဲပြန်ပေးရမယ်တချို့ဆိုရင်လုံးဝပြန်ပေးစရာမလိုတဲ့ဟိုလုံးဆိုပေမဲ့ grant ပုံစံမျိုးတွေအထိကျွန်တော်တွေ့လမ်းရှိတယ်အဲ့ဒါတွေကျွန်တော်သူတို့စီမှာ apply လုပ်ဖို့ပဲပြင်ဆင်နေတယ်ပေါ့
မြောက်ကယ်ရိုလိုင်းနားကဆူရှိဆိုင်စီးပွားရေးလုပ်တဲ့ဦးစိုးကတော့အစိုးရစီကငွေချေးဖို့အတွက်စဉ်းစားအောင်မယ်လို့ပြောပါတယ်
။သူကနေတည်ဝင်ပေးမဲ့ဟိုဟာတွေတော့ကျွန်တော်တို့ယူမယ်အဲ့လိုလုံးချေးဖို့တော့ခုတောက်ခံနိုင်တဲ့ဟိုမချေးသေးဘူးပေါ့နော်။တော့မတတ်နိုင်တဲ့အဆုံးကြမှာပဲယူမယ်လို့စိတ်ကူးထားတယ်။အခုတော့ဆက်ပြီးရန်နိုင်နေတယ်
အမေရိကန်ပြည်ထောင်စုအတွင်းမှာမဖြစ်မနေဖွင့်စရာမလိုတဲ့အလှပြင်ဆိုင်လိုမျိုးစီးပွားရေးလုပ်ငန်းတွေကတော့ပိတ်ထားကြပါတယ်။စားတောက်ဆိုင်နေစားတောက်ကုန်ဆိုင်တွေလိုမျိုးလူထုအတွက်မရှိမဖြစ်လိုအပ်တဲ့စီးပွားရေးလုပ်ငန်းတွေကတော့ဆက်ပြီးလဲပတ်နေကြပါတယ်ရှင်။ကျမသင်္ကီထိုက်ပါ